ကချင်ပြည်နယ်ဗမော်ခရိုင်ဒေါ်ဖုံးရံမြို့နယ်အတွင်းမှာဒီကနေ့ဇွန်လ9ရက်နေ့မနေ့ကတပ်မတော်ရဲ့စီရင်တန်းကိုကချင်လက်နက်ကိုင် KIA ကကြားပြတ်တက်ခတ်ခဲ့သလိုအရင်ရက်တွေကလည်းအင်ဂျန်ရံမြို့နယ်ဘက်မှာအလားတူတက်ခိုက်တာတွေရှိခဲ့ပါတယ်။တိုက်ပွဲတွေဟာကချင်ပြည်နယ်နေရဒေသအတော်များများမှာဖြစ်ပွားနေပြီးတိုက်ပွဲကြောင့်ဒေသခံတွေဟာတောင်ယာစပားစိုက်ပျိုးဖို့အတွက်အခက်ကြုံနေရပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ကိုညင်းညန်းကပြောပြပါမယ်ခင်ဗျာ
။ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KIA ကချင်လက်နက်ကိုင်အဖွဲ့အစည်းမတ်လကစတင်ခဲ့တဲ့တိုက်ပွဲတွေဟာမြောက်ဖက်ပိုင်းပူတာကိုတနိုင်းကစတင်ပြီးဗမော်ရွှေကူမိုးမောက်မန်စီနဲ့ဖားကန့်စတဲ့မြို့နယ်တွေအထိဖြစ်ပွားနေသလိုစကိုင်းတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသအထိပါပြန့်နှံ့လာနေတာပါဒီကနေ့မနက်10နာရီလောက်ကတော့ဗမော်ခရိုင်မိုးမောက်ဘက်ကတက်လာတဲ့စစ်တပ်ရဲ့ရင်တန်းကိုဒေါ်ဖုံရံမြို့နယ်အတွင်းမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာအနီးကဒေသခံတဦးက VOA ကိုပြောပါတယ
်ဒီနေ့တော့ဒီတပ်ကနေဒေါ်ဖုံရံဘက်ကိုရိခေါ်ပို့တာလေဟိုရင်ခဲတောင်မှာဒီဒီဝင်ပိုက်တာလေကမဒီမနေ့ဒီလောက်ကနေ7နိုင်ကျော်7နိုင်ထူခါနီးတနိုင်ခလောက်ပေါ့ပိုက်တာထင်းခဲတော့ဘာမှတော့ကြားရလေဘူးဆိုတာ
မိုးမောင်းတဲ့ဒေါ်ဖုံရံမြို့နယ်တွေအတွင်းမှာစစ်ကောင်စီဘက်ကစစ်အင်အားတွေတိုးချဲ့ချထားသလိုဒီလ3ရက်နေ့ကလည်းဦးထရံအနီးမှာစစ်ရင်တန်းကို KIA ကကြားဖြတ်တိုက်ခိုက်တာတွေလုပ်ခဲ့ပါတယ်ပြီးခဲ့တဲ့မတ်လအတွင်း KIA ကမြေကြီးနားဗမော်ကားလမ်းအနီးကစီရေးရအရေးကြီးတဲ့အလွန်ပုံစခန်းကိုတင်ပိုက်ခဲ့ပြီးတဲ့နောက်ဒီဒေသအတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာပါအလွန်ပုံစခန်းပြန်လည်တင်ယူနိုင်ရေးအတွက်စစ်အင်အားတိုးမြှင့်လာနေတာကြောင့်မကြာမီတိုက်ပွဲကြီးတွေဖြစ်လာမယ်လို့ဒေသခံတွေကခန့်မှန်းနေကြပါတယ်။မိုးမောင်းတဲ့ဒေါ်ဖုံရံမြို့နယ်အတွင်းစီရေးတင်းမာမှုတွေမြင့်တက်နေချိန်မှာပဲမြင်းစုံအထက်ပိုင်းအင်ဂျန်ရံဘက်မှာလည်းဒီရပိုင်းအတွင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ပြန်ဖြစ်လာနေကြောင်းအင်ဂျန်ရံဒေသခံတယောက်ကပြောပါတယ
်။အခုလည်းတော့ကြည့်ကြည့်နေတာကျတဲ့မှာလောင်းတယ်မသိနေတာ။ကိုထောနောက်မှအချက်တော့ဒီကတည်းကဂျမ်းမန်နဲ့တက်ပြောက်ခေါ်လို့လမ်းမှာပိုပြေးနေတယ်တုံ့ပြန်ပါဘူး။တဖက်ကြည့်ကြတော့အခုသူငယ်ရဲ့ချင်းပြီးကြောင်းအမတ်ကနေဒီလိုလေတော့ရမှာပဲရှိနေတာ။အဲကိုမင်းရံကျေးရမှာဘာဆိုင်နေသူမှတချို့တွေကအင်ဂျန်ကြာလေ။အဲ့တော့ကျွန်မချင်းမရောက်ဘူးလားငါပြည့်ကြဲ့နေသူတော့တခါနဲ့အဲသူကကြောက်ပြီးမှပဲတော့တယ်မှာပဲပုံနေကြတာပေါ့။အဲဘောထိုးနေကနေတော့အဲလမ်းပြည့်ကြဲ့တာဒီနေ့အချိန်ပဲအခုလည်းမဖြစ်သေးဘူး
။မတ်လကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အင်ဂျန်ရံမျိုးနယ်ကဒေသခံ400လောက်ဟာမြကြီးနာမျိုးအနီးကပါလနာကြေးရွာကစစ်ဘေးဒုက္ခတဲ့စခန်းမှာတင်းရှောင်နေရတာပါအခုလိုမိုးရသည်မှာနေရပြန်တောင်ရစဘာဆိုင်ဖို့ပြင်ဆင်နေချိန်တိုက်ပွဲတွေဖြစ်ပွားပြီးလမ်းပိတ်လိုက်တာကြောင့်ဒုက္ခတဲ့စခန်းကိုပြန်မလာနိုင်ဖြစ်နေကြတာပါလက်ရှိတိုက်ပွဲတွေကြောင့်တောင်ရစဘာဆိုင်ဖို့အတွက်စိုးရိမ်နေရကြောင်းလည်းအခုလိုပြောပါတယ
်ဒီ၆လပိုင်းလက်ဆန်တဲ့ကနေတော့စိုးရိမ်အချိန်ပေါက်ပြီးဂျုံလောက်မကုန်ဖြစ်တော့တိုက်လို့ရတယ်အခုချိန်တော့တိုက်လို့အချိန်တော့ရမလားဒီလိုလေဒီတိုက်ကကျတော့မလားဘယ်လိုတော့မသိဘူ
းစီရေးတင်းမာမှုတွေရှိနေတဲ့မိုးမောက်မြို့နယ်ဘက်မှာလည်းတောင်ယာဆိုင်ဖို့အခက်ကြုံနေရကြောင်းတိုက်ပွဲဖြစ်ပွားရာနေရာကဒေသခံတဦးကအခုလိုပြောပါတယ
်ကျွန်တော်တို့လည်းလေလုံရမလားလုံရဘူးလားဒီမှာဆင်းရဲနေတော့လုံရမလို့မလုံရမလို့လို့နဲ့ဒီမှာတယောက်နဲ့တယောက်ညှိနေကြတာပေါ့လုံကြည့်မှလည်းခေါင်းသွားရင်တော့တော့နှောင်းညှိအတွက်စဖို့အတွက်နေဆရာဒီနေ့လုံးလိုက်ရရင်တော့ဆရာရေးနော်နီတော့တာဒုက္ခရောက်ပြီနဲ။စာဖူလေးတော့လုံးရမှဖြစ်တယ်။ဒီကောင်နေရလေကျွန်တော်တို့လား
။မိုးမောင်မြို့နယ်အတွင်းကဒေသခံတွေဟာစစ်ရှောင်စခန်းတွေကိုတင်းရှောင်နေရဆဲဖြစ်ပြီးတော့ပြီးခဲ့တဲ့လကလည်းသူတို့စိုက်ပျိုးထားတဲ့မြေပဲကင်းအများစုကိုအချိန်မီမရိတ်သိမ်းနိုင်တာကြောင့်ပျက်စီးဆုံးရှုံးခဲ့ရပါတယ်။ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကတော့မိုးမောင်မြို့နယ်အတွင်းမှာစစ်ဘေးရှောင်ပြည်တွင်းဒုက္ခသည် 9,000 ကျော်လောက်ရှိမယ်လို့ခန့်မှန်းထားတာပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာလည်းဒီလ9ရက်နဲ့6ရက်ကစပြီးစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း MNDAA ကိုကန့်လက်နက်ကင်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ။